မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေအခုလာမယ့်တနင်္လာအင်္ဂါနေ့တွေကြာရင်တော့မြန်မာနိုင်ငံမှာအစိုးရအဖွဲ့အစ်အတော်လေးရုပ်လုံးပေါ်လာပြီလို့ပြောရမှာပါပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာဟလာဝင်ကြီးဌာနဘယ်နှခုဖွဲ့စည်းမယ်ဝင်ကြီးအရေးအတွက်ဘယ်လောက်ရှိမယ်ဆိုတာတွေကိုအခုလောလောဆယ်ရွေးချယ်ခံတပ္ပရာဦးထင်ကျော်ကနေပြီးတော့လွှတ်တော်ကိုတင်ပြပြီးသွားပါပြီတနင်္လာနေ့မှာဆိုရင်ဦးထင်ကျော်ကလွှတ်တော်ကိုရှော်ရတူရပေါင်နာတွေစီးတာတွေဒါတွေနဲ့ပတ်သက်ပြီးတော့သူကရှင်းလင်းတင်ပြမှာဖြစ်ပါတယ်အဲကြရင်ဝင်ကြီးစီရင်တွေလည်းပဲအတန်တင်ထွက်လာမယ်လို့ကျွန်တော်တို့ခန့်မှန်းထားပါတယ်အဲအဲဒီကနေပြီးတော့သတင်းနှစ်ပတ်တောင်မကြာတဲ့အချိန်အတွင်းမှာတော့မြန်မာနိုင်ငံမှာနှစ်ပေါင်းများစွာအတွင်းအရတားတမရာတူဦးဆောင်တဲ့အစိုးရအဖွဲ့တစ်တက်လာတော့မှာပါဆိုတော့ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကလက်ရှိရွေးချယ်ခံတမရာဦးထင်ကျော်တင်ထားတဲ့အစိုးရအဖွဲ့ဖွဲ့စည်းပုံပေါ်တနည်းအားဖြင့်ဝင်ကြီးဌာနအစီအတွေ့တချို့ဝင်ကြီးဌာနတွေကိုပေါင်းပလိုက်တာရှိပါတယ်တချို့အရေးအတွက်တွေရော့သွားပါတယ်ရော့သွားတာမှာငကိုတုံးကဝန်ကြီးဌာန36ခုရှိရာကနေပြီးတော့အခု18ခုပဲအဲ20ခုပဲရှိပါတော့တယ်ကျွန်တော်တို့ကာကွယ်ပြည်ရေးနေဆက်ရေးရပါဝင်20ခုပဲရှိပါတော့တယ်ငကိုတုံးကဝန်ကြီးအရေးအတွက်38ခုရှိရာကနေပြီးတော့အခုဝန်ကြီးအရေးအတွက်18ခုပဲရှိပါမယ်ဒီအချိန်ဒီပုံမှာအခြေခံပြီးတော့အစိုးရအဖွဲ့တီးသွားရလို့ကျွန်တော်တို့ပြောရမှာပါအစိုးရအဖွဲ့တီးသွားရဆိုတာဟာကောင်းတာတွေဆိုးတာတွေကောင်းကျိုးဆိုးကျိုးဘာတွေများရှိပါတည်းမြန်မာရေးလှလဆောင်ကြည့်ပြီးတော့တုံသက်ပြောဆိုနေကြတဲ့ဥအောင်သူငယ်နဲ့ဥကျော်လင်းဦးတို့ကိုပြန်နိုင်ဆွေးနွေးပြဖို့ဖိတ်ခေါ်ထားပါတယ်။ဆိုတော့ဥအောင်သူငယ်ခင်ဗျာအစိုးရအဖွဲ့အစီအတွက်အစိုးရအဖွဲ့ဝင်အစီအတွက်ဝင်ကြီးဌာနအစီအတွက်နဲသွားပါတယ်ရော့သွားပါတယ်တနည်းအားဖြင့်အစိုးရအဖွဲ့သိသွားပါတယ်အဲ့ဒီမှာစူဂျူကောင်ဂျူဥအောင်သူငယ်ဘယ်လိုတုံသက်ပါသလဲ
။ဟုတ်ကဲ့ဟိုဒီကူရအားဖြင့်ပြောရရင်တော့ NLD ရဲ့ဒီရေကောက်ပွဲသူကမ်ပိန်းဝဲဆယ်စဉ်ကလေးကပေါ့နော် Lean and Effective Government ပေါ့ကျင့်လေပြီးတော့ပို့ပြီးတော့ဖြစ်ရောက်တဲ့အစိုးရမျိုးဆောင်ရမယ်ဆိုပြီးပြောတော့ပါတယ်။ဆိုတော့အစိုးရအခုအဟိုဝန်ကြီးအရေးအတွက်တွေလျှော့နေပြီးဝန်ကြီးဌာနတွေလျှော့နေပြီးတော့ပြင်လာတာဒီသဘောလို့ကျွန်တော်ယူဆပါတယ်။ဆိုတော့အဲ့တော့အားကောင်းချက်ကပြောမယ်ဆိုရင်တော့ဒီဝန်ကြီးအတွက်ပေးရတဲ့လစာအဆောင်ရောင်စသဖြင့်တွေတော်တော်သက်သာသွားမယ်အနေထားရှိပါတယ်။ဆိုတော့နောက်တစ်ခုကလည်းနိုင်ငံတကာမှာကဒီလို small government ပေါ့နော်အစိုးရကိုသိငယ်အောင်လုပ်ထားတဲ့စနစ်တွေကဒါနိုင်ငံတကာမှာလည်းပြည့်စုံနေပါပြီ။အဲ့တော့ဒါနဲ့လည်းယူယူတယ်လို့ပြောလို့ရပါတယ်။ဆိုတော့အားနည်းချက်ကတော့ဒါကစမ်းသပ်လည်းမလုပ်ရဘူး။ကျွန်တော်တို့ကအဖြစ်ဖြစ်နေတဲ့ခါကျတော့လုပ်ရင်ဘယ်လိုအခက်အခဲတွေပြည့်ဝမလဲပေါ့။ဒါတွေကလည်းရှိပါဦးမယ်လို့ထင်ပါတယ
်။ဟုတ်ကဲ့။ဦးကျော်လင်းဦးသဘောထားလည်းတည်ရစေ
။ဟိုအခုဒီဝိညာဏတွေကတော့စုစုပေါင်းဒီဆိုရဘက်ကနေ18ယောက်ပေါ့နော်။တမဘက်က3ယောက်နဲ့21ဦးနဲ့ဖွဲ့စည်းနေလို့ကျွန်တော်ရေကူးအားဖြင့်သိရပါတယ်။ဒါပေမဲ့နောက်တစ်ခုကဒီနေရာမှာထူးခြားချက်တစ်ခုကတော့ဒါဒုတိယဝင်ကြီးတွေမထားဘူးပေါ့နော်ဒီဝင်ကြီး
ကိုကျော်လင်းဦးက
ဦးနဲ့ပဲ
ဟုတ်ကဲ့ဒုတိယဝင်ကြီးမထားဘူး
တုံ့တက်မယ်လို့ကျွန်တော်တို့အဲ့လိုသိပါတယ်
ဟုတ်ကဲ့ဒုတိယဝင်ကြီးမထားဘူးဆိုတာသိကြပြီလားကိုကျော်လင်းဦးကျွန်တော်တို့အဲ့လိုကြားတယ်ဒါပေမဲ့သိကြတော့မသိ
ကျွန်တော်တို့ဒါဒေါက်တာဆောင်မင်းမောင်ပြောနေတယ်ပြောဆိုချက်တွေအရာအဲ့လိုသိရပါတယ
်ဟုတ်ကဲ့
နောက်တစ်ခုကအဲ့တော့ဒုတိယဝင်ကြီးတွေနေရာမှာဘယ်သူတွေကများအစားထုတ်လုပ်မလဲလို့ပြောတဲ့ခါမှာအခုပြီးခဲ့တဲ့အစိုးရအဖွဲ့ကခန့်ထားခဲ့တဲ့အငြင်းတန်းတွင်းဝင်တွေကနေပြီးတော့မာဒုတိယဝင်ကြီးကဲ့သို့ပေါ့နော်ဒီဝင်ကြီးကြီးရဲ့လက်ထောက်အနေနဲ့ဆောင်ရွက်မယ်ဆိုပြီးတော့မာဒီလိုပဲလောလောဆယ်အင်တာဗျူးတွေအရာကျွန်တော်တို့သိနေရပါတယ
်ဟုတ်ကဲ့
အဲ့တော့ဒီနေရာမှာနောက်တစ်ခုကဘာလဲဆိုတော့ဝင်ကြီးတွေကအခု18ဦးမှာပေါင်းလိုက်တဲ့ဝင်ကြီးတွေရှိပါတယ
်ဟုတ်တယ
်အဲပေါင်းလိုက်တဲ့ဝင်ကြီးတွေပေါင်းလိုက်တဲ့ဝင်ကြီးဌာနတွေရှိတဲ့ခါကျတော့ကျွန်တော်တို့ကဟိုစောစောပိုင်းတော့စိတ်ပူတာတော့ဒီခုနကပြောတဲ့အများအားတွင်းဝင်တွေကဝင်ကြီးဌာနမှာ2ယောက်3ယောက်ရှိနေနိုင်တယ်ပေါ့နော်ပေါင်းလိုက်တဲ့အတွက်အဲ့တော့အဲ့ဒီပေါင်းလိုက်တဲ့အများအားတွင်းဝင်တွေကိုလည်းအဲမဖြုတ်ဖြစ်ဘူးပေါ့နော်ဖယ်ရှားပြစ်တာမျိုးမဟုတ်ပဲနဲ့ဝင်ကြီးဌာနတစ်ခုမှာအများအားတွင်းဝင်2ဦးဒါမှမဟုတ်3ဦးအဲပေါင်းလိုက်တဲ့ပုံကတိုင်းအရာရှိနေမယ်တချို့ဝင်ကြီးဌာနတွေကြတော့လည်းမပေါင်းတဲ့အတွက်အများအားတွင်းဝင်2ဦးပေါ့နော်အဲ့လိုရှိနေမယ်ဆိုပြီးတော့မှဖွဲ့စည်းပုံကအဲ့လိုကျော်လုံးပေါ်လာမဲ့သဘောတော့ရှိတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ခုဥက္ကဋ္ဌရောဗာတိထားတယ်လေဒုတိယဝန်ကြီးကြီးဒေသဒုတိယဝန်ကြီးကြီးလုံးလုံးမထားဘူးဆိုတာဖြစ်နိုင်ပါမလားဒါဖြစ်ကောဖြစ်တင်ရလား
အဲကျွန်တော်တော့အဲ့လိုသိချာမသိဘူးခင်ဗျဆိုတော့ဒါပေမဲ့တခုဖြစ်နိုင်တာကတော့ဒီပါလီမန်စနစ်တွေမှာဆိုလို့ရှိရင်ဒီဝန်ကြီးရဲ့အောက်မှာနိုင်ငံရေးအတွင်းဝန်ပေါ့နော် political secretary ဆိုတာရှိပါတယ
်ဟုတ်ကဲ့ဆ
ိုတော့အဲ့တော့ဒီလိုမျိုးဒုဝန်ကြီးမထားဘဲနဲ့လည်းနိုင်ငံရေးအတွင်းဝန်တွေထားပြီးတော့လုပ်လို့ရပါတယ်ဒီကတော့ဒီဝန်ကြီးရဲ့လုပ်ငန်းကိစ္စတွေကိုအကောင့်ထဲပေါ်ပြရမယ့်သဘောမျိုးပေါ့နော် political appointment ပေါ့ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ ကျွန်တော်တို့စီကိုဒီကနေ့အစီအစဉ်နဲ့ပတ်သက်ပြီးတော့ email နဲ့နောက်တစ်ခါကျွန်တော်တို့ VOA ရဲ့ VOA Burmese ရဲ့ Facebook fan page ကနေဆွေးနွေးချက်အများစုကတော့သူကဝန်ကြီးဌာန short ချလိုက်တာကိုကြိုးဆိုကြတာများပါတယ်။ဒါပေမဲ့အဲ့ဒီမှာ match တစ်ခုကတော့သူက Facebook ကနေပို့ထားတဲ့ match တစ်ခုကတော့ဝန်ကြီးဌာနအရေးအတွက်နယ်လွန်းတယ်တဲ့။ဖြည်းဖြည်းချင်း short ရမှာတဲ့။တချို့ကိစ္စတွေကဝေဖန်စရာကောင်းတယ်လို့သူကအဲ့လိုတူတူလေးပဲရေးထားပါတယ်။ဘာဝေဖန်စရာကောင်းတယ်လဲဆိုတော့ကိုတော့တိတိကျကျရေးထားတာမျိုးမရှိပါဘူး။အဲ့အများစုကတော့သူကဝန်ကြီးဌာနတွေပူပေါင်းပြီးဝန်ကြီးရေးတွေ short ချရတယ်။ budget နေသွားအောင်လုပ်တဲ့အတွက်ထောက်ခံရမယ်။အဲ့ဒီမှာအများဆုံးပြောကြတာကအစ်စ်ပေါ်လာတဲ့တိုင်းရင်းသားရေးရဝန်ကြီးဌာန။တိုင်းရင်းသားရေးရဝန်ကြီးဌာနကိုဖွဲ့စည်းတဲ့ကိစ္စရေပုံအပြင်ကျူးစွာမှဖြစ်ပေမဲ့တဲ့။ခြေကောင်းပြည်ထဲမှာတိုင်းရင်းသားရဲ့အခွင့်အရေးနိုင်ငံသားအလုံးကျူးစွာတပြေးညီပြဌာန်းနေဆိုတော့ဒီဆွေးနွေးတဲ့မောင်ဝင်းဟန်အင်းလေးဆိုတဲ့တော်ရရှင်ကတော့ဘ ਹੁ ဆွေရုပ်ပိုင်ခွင့်တွေ short ချပြီးတော့ပြည်내ဆွေရဖွဲ့ရဲ့လူပိုင်ခွင့်တွေကို Federal ပြည်တော်စုမူအရတိုးမြင့်ပေးလိုက်ရင်တိုင်းသားရေးရဝန်ကြီးဆိုတာလိုအပ်တော့မှမထင်ဘူးဆိုပြီးတော့သူကအဲ့လိုဆွေးနွေးထားပါတယ်ဆိုတော့တိုင်းသားရေးရဝန်ကြီးဌာနကအသက်ဟိုတုန်းကမရှိဘူးဒီဌာနအနေနဲ့ဘာတွေလုပ်မလဲတိုင်းသားရေးရဆိုတော့နာမည်အရတော့တိုင်းသားရေးရတွေလုပ်မယ်ပေါ့လေဥောင်းသူကြီးဘလို့နားလဲလေတိုင်းသားရေးရဝန်ကြီးဌာနကဘာတွေလုပ်မလဲဒါမှမဟုတ်ဘာတွေလုပ်တင်တယ်လဲ
ဟုတ်ကဲ့ဟို NLD ကိုနှိုက်တာပေါ့နော်အခုလက်ရှိအဆွေရသေးရဲ့ဒီဖွဲ့စည်းပုံနဲ့ပတ်သက်တဲ့ဒီဖွဲ့စုရှင်းပြချက်မျိုးတွေမလာသေးဘူးပေါ့ဆိုတော့ကျွန်တော်လည်းကြားခဲ့ပါတယ်ဆိုတော့အဲ့တော့တိုင်းရင်းသားရေးရဝန်ကြီးဌာနကဘာလုပ်မလဲဆိုတော့ကျွန်တော်တို့ကြီးကြီးပွားပွားပြောလို့မရသေးဘူးပေါ့ဒါနဲ့လည်းစစ်တာကပြီးခဲ့တဲ့ကျွန်တော်တို့တွတ်တော်သက်တမ်းမှာဒီတိုင်းရင်းသားတွေအခွင့်အရေးကာကွယ်စောင့်ရှောက်ရေးနဲ့ပတ်သက်တဲ့ဥပဒေတစ်ခုပြဋ္ဌာန်းပြီးတာရှိပါတယ်ဆိုတော့ဒီဥပဒေကိုအကောင့်ထဲပေါ်တဲ့လုပ်ငန်းမျိုးတွေလည်းသတိလောက်တာမျိုးဖြစ်နိုင်တယ်လို့သုံးသပ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့ဒီလိုမျိုးဒိုင်းနာရီယဝန်ကြီးဌာနကိုတီချာတစ်ခုခွဲထုတ်တဲ့အပေါ်မှာရောဒါလုတ်တဲ့နဲ့လုတ်ရလို့ဥပဒေရင်းယူစားလ
ားအော်အဲ့ဒါကတော့ကျွန်တော်မြင်တာတော့ဒီအစိုးရတွေကသူတို့ရဲ့ဘာခေါ်မလဲနိုင်ငံရေးကြီးရွယ်ချက်အတိုင်းအကောင့်ထဲပေါ်တာမျိုးတွေလည်းရှိနိုင်တဲ့ခါကြတော့ဟိုကျွန်တော်စင်တာကတော့ဟိုပြောလို့စောပါသေးတယ်အဲဒီ NLD ကိုနိုင်တယ်ဘယ်လိုရည်ရွယ်ချက်ထားတယ်ဘယ်လိုလုပ်မလဲလဲဆိုတာကျွန်တော်တို့မသိရသေးဘူးခင်ဗျ
ဟုတ်ကဲ့ဦးကျော်လင်းဦးကောတိုင်းဒေသကြီးရဲ့ဝန်ကြီးဌာနပေါ်လာတာကိုဘယ်လိုသဘောရလဲ
ဟိုကျွန်တော်ထင်တယ်ကတမိုင်းကြောင်းကိုပြန်ပြီးတော့ပြောရမယ်ဆိုလို့ရှိရင်ဒီ2010နောက်ပိုင်းမှာဦးသိန်းစင်ဆိုတာတက်လာတဲ့ခါမှာဒီပြည်နယ်နဲ့တိုင်းဒေသကြီးတွေမှာတိုင်းဒေသကြီးရဲ့ဝန်ကြီးတွေရှိလာတယ်ပေါ့နော်အဲ့တော့သက်ဆိုင်ရာလူမျိုးစုလိုက်ရေကောက်တဲ့မြောက်တဲ့ဒီလွတ်တော်ဒီကနေ့တိုင်းဒေသကြီးဆိုင်ရာလွတ်တော်အမတ်တွေကနေပြီးတော့မှတိုင်းဒေသကြီးကဝင်ကြီးတွေဖြည့်ရမယ်ဆိုပြီးတော့မှဖြည့်လာပါတယ်။ဟု
တ်ကဲ့။
အဲ့တော့အဲ့တိုင်းဒေသဝင်ကြီးတွေဖြည့်လာပေးမယ်လေ။အဲ့ဒီဝင်ကြီးတွေဟာဝင်ကြီးအင်္ဂါစင်နဲ
့
ဒန်းလူတတ်မှတ်ပြီးမခံရဘူ
း။
နောက်တစ်ခုကသူတို့တက်ကတုံတရာဟိုဖိတ်ခံထားရတဲ့သဘောမျိုးဖြစ်နေတယ်။ဟုတ်က
ဲ့။ဘာလို့ဆောင်ချက်မှလည်းထူးထူးမရှိခဲ့ဘူးနော်ပြီးခဲ့တဲ့တက်တန်းအတွင
်း။ဟုတ်ကဲ့။အဲ့တော့အဲ့ဒီမှာခုနပြောတဲ့ဥပဒေပေါ့နော်ဟိုဥအောင်သူလင်းပြောလိုက်တဲ့ဥပဒေကအဲ့ဒီမှာရုံလုံးပေါ်လာပါတယ်အဲ့တော့တိုင်းသားတွေရဲ့အခွင့်အရေးပေါ့နော်တိုင်းသားအခွင့်အရေးကိုကာဝေဖို့အတွက်ကိုအာဥပဒေတစ်ခုပြဋ္ဌာန်းရမယ်ပြီးတော့အဲ့ဒီဥပဒေအရပြည်ထောင်စုအစ်စ်မှာတိုင်းသားရေးဝင်ကြီးဌာနတစ်ခုရှိရမယ်ဆိုပြီးတော့မှဒီဥပဒေကလွတ်တော်ထဲမှာအတိပြုလာတဲ့သဘောပါပဲအဲ့တော့ဟိုတိုင်းသားရေးပြည်ထောင်စုဝင်ကြီးအစ်မတိုင်းသားရေးရဝင်းကြီးဌာနတခုပေါ်လာတယ်ဆိုပေမဲ့လည်းအဲနောက်တစ်ခုပြဿနာကတော့ဘယူရိုကရေစီရန်ရပေါ့နော
်ဟုတ်ကဲ့
ဆိုဝင်းကြီးဌာနအသေးဖြစ်တယ်ဒါပေမဲ့ဘယူရိုကရေစီရန်ရဘယ်သူတွေနဲ့ဖွဲ့စည်းမှလဲသူတို့ရဲ့လုပ်ငန်းဆောင်တာတွေကဘာတွေလုပ်မှလဲဆိုတဲ့ကိစ္စကအခုဒါအစိုးရအစ်အနေနဲ့ဒါစင်ကောင်းမှုတခုဖြစ်နေတယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျတရားဆွေးနွေးမဲ့သတို့ရှင်တွေကိုကျွန်တော်တို့စာပြီးဖိတ်ခေါ်ပါမယ်ပထမဦးဆုံးကထိုင်းနိုင်ငံမဲဆောင်မြို့မြန်မာနိုင်ငံမြဝတီမြို့နဲ့နေဆက်မဲဆောင်မြို့ကနေတရားဝင်အောင်ဆွေးနွေးမဲ့ဥပယာကျော်သဘောထားပြောလို့ရပါပြီအစိုးရအဖွဲ့ပေါ်လာမဲ့အစိုးရအဖွဲ့အသည့်ရဲ့ပုံစံနဲ့ပတ်သက်ပြီးတော
့ဟုတ်ကဲ့ခင်ဗျာကျွန်တော်ပြောချင်တာတော့လေအဲအခုဇေယျတို့ပြောတာလေတော့မင်းသားကျွန်တော်တရားကြားပါတယ်အဲ့တော့ဒါဖြစ်တော့ကျွန်တော်ဒါဖြစ်နေလို့ဆိုတော့ဗျာအခုတို့ဝင်ကြီးကဏ္ဍတွေကိုအဲဆက်ရှိခုပေါ်နေဆက်ရှိခုဆော့ချလိုက်လို့ဆိုတော့ဒါတော့ကောင်းတော့ကောင်းတဲ့လားလာဖို့လေဒါပေမဲ့လို့အဲကျွန်တော်ပြောချင်တာကတော့အဲဇေယျတို့ပွဲဥ့ဲ့ပေါ့ဗျာအဲ့ဒီကြဆိုတော့တော့ဝိစ္စလောက်ရနေစွန်စားရနေပေါ့နော်တော်တော်တော့စွန်စားရနေစွန်စားပြီးတော့တခါတည်းကအဲမချော့တဲ့ဆွဲနဲ့လောက်ရနေဆိုတော့ကယာရုကိုအရင်တော့ရတော့ပေါ့မပြောရင်တော့ဒီများမကောင်းတော့ကိုယ်ကောင်ပြောအောင်ပေါ့ယာရုကိုတော့မဲ့နေနဲ့တကယ်ကိုကြတဲ့နေရာမှာစွန်စားနဲ့မှလုံမှခြင်းမှတုံးရဆိုတော့ရမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဟုတ်ပ
ြီအခုကဒီကတိုင်းရင်းသားရိုးရဲရဝင်ကြီးဆိုတာလေဒီကြတော့ကျွန်တော်နိုင်ငံမှာတိုင်းရင်းသားအလုံးက135ဦးတောင်ရှိရဆိုတော့ဒါထားခြင်းနဲ့ကျွန်တော်ဟို ုမြင်ပါတယ
်ဟုတ်ကဲ့ခင်ဗျာ
အခုကျွန်တော်တို့ဒီဒုတိယဝန်ကြီးတွေရာလဲတကယ်ကြတော့ဒုတိယဝန်ကြီးတွေတခြားဥစ္စာတော့ကွန်ဖာမတီကြီးကကျွန်တော်အဲ့ဒီဟိုအင်မက်ဂျ်တော့ကျွန်တော်တို့တော့နေရာသေးဘူးပေါ့လေဒါမဲ့လို့မူရတော့ဒုတိယဝန်ကြီးကတော့ထားတော့ထားရမှာလို့သူကျွန်တော်တို့ဘယ်လိုယူဆပါလဲခင်ဗျာ
ဟုတ်ကဲ့ဥပ္ပယကျော်ကျေးဇူးအများကြီးတင်ပါတယ်ဥပ္ပယကျော်ရာကျော်ရဲ့ဆွေးနွေးချက်တွေနဲ့ပတ်သက်ပြီးတော့အခုလက်ရှိ NLD မှာအစိုးရဖွဲ့စည်းတာဝန်ယူလို့ဆောင်နေကြသူတွေကြားလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ဥရဲတင်းဆိုတဲ့မကိုရသောရရှင်ဆွေးနွေးထားတာကလည်းပဲပြောင်းလဲချိန်တန်ပြီလို့ကြွေးကြော်ချက်အပြည့်နဲ့ပြည်သူလူထုစံနာကိုအပြည့်အဝရထားတဲ့ NLD အနေနဲ့စလုပ်လိုက်တဲ့အထင်ရှားပြောင်းလဲမှုကအစိုးရအသစ်တရက်အနေနဲ့ဝန်ကြီးဌာနတွေဆွဲချလိုက်တာပါတဲ့မလို့အဖဲဖောင်းပွနေတဲ့ဝန်ကြီးဌာနတွေစုစုစည်းစည်းနဲ့တာဝန်ယူမှုတာဝန်ခံမှုအပြည့်နဲ့ဆောင်ရွက်နိုင်ဖို့အခုလိုဖွဲ့စည်းလိုက်တာအလွန်ကျေနပ်ဖွယ်ရပါပဲတဲ့အရင်အစိုးရရဲ့အုပ်ချုပ်ရေးရန်များကိုနှောင့်နှေးစေတဲ့အချက်အဓိကဆုံးဖြတ်ချက်ချမှတ်နိုင်သူကိုဒုပိုင်ခွင့်အပြည့်အဝမပေးတာပြည်သူအများစုနဲ့ဓာတ်ရိုက်ဆက်ဆံရသူတွေကိုဓာတ်ပိလက်ယူမှုမထိန်နိုင်တာတွေကအဓိကအကြောင်းရင်းတွေပါတဲ့အဲ့ဒီအချက်တွေကိုအစိုးရတရားနည်းနဲ့ထည့်သွင်းစဉ်းစားနိုင်စေဖို့အကြံပြုတင်ပြပါတယ်တဲ့ပြည်သူဝန်ထမ်းတွေအနေနဲ့ပြည်သူအကျိုးကိုကြည့်ပြီးတော့စိတ်ဆင်နာအပြည့်နဲ့ဆောင်ရွက်တင်ပါကြောင်းအကြံပြုပါတယ်တဲ့အဲ့ဒါကမကွေးကဦးရဲတင်ပါသူကပြည်သူအကျိုးကိုကြည့်ပြီးတော့ဆောင်ရွက်ဖို့ဆိုတာရဲ့ပြည်သူဝန်ထမ်းပေါ့လေပြောတော့ကျွန်တော်အစိုးရဘက်ကဥပဒေသူညီဆွေးနွေးတယ်အမြဲတမ်းအတွင်းဝန်နယ်ကိစ္စကျွန်တော်ပြန်သတိရပါတယ်ကျွန်တော်တည်ထားသလောက်အကုန်လုံးတော့ဟုတ်ချင်မှဟုတ်ပါမယ်ဒီအမြဲတမ်းအတွင်းဝင်တွေဒီအများအပြည့်တော့တပ်ဖက်ကအရာရှိတွေကိုပြောင်းရွှေ့ခံထားတယ်လို့ကျွန်တော်နားလည်ထားပါတယ်ဥပဒေသူကြီးဘယ်လိုနားလည်ထားလဲ
ဒီလိုခင်ဗျာဟိုလက်ရှိအခုအစိုးရကဒီအရာရှိကြီးတောင်းယူရတဲ့ဒီတော်များများရှိပါတ
ယ်ဟုတ်ကဲ့
ဒီကတည်းကတော့အဲ့ဒီအရာကပြောမယ်ဆိုရင်တော့တပ်မတော်ကကူးပြောင်းလာတဲ့ဒီအရာရှိကြီးတွေများပါတယ်ဆိုတော့ဒါနဲ့လည်းသူတို့ဒီမှာဟိုဒီအမြဲတမ်းအတွင်းဝင်တွေခန့်နေတာတော့ကပ္ပတ်ချက်တွေတစုံတရာရှိပါတယ်။ဆိုတာကပြည်သူကြီးရမယ်လို့ဌာနလက်ခံလူပတ်တော့ရှိရမှာပေါ့နော်။ဟု
တ်ကဲ့
။ဒီလိုဖြစ်တဲ့ခါကျတော့ဟိုအဲ့ဒီအပေါ်မှာစီခံပြီးရတဲ့အခါကျတော့ပြောရမှာပါပဲ
။ဟုတ်ကဲ့။ဥပဒေသူညီဖုန်းလိုက်နည်းနည်းလေးကျွန်တော်တို့မတိမလင်းဖြစ်ပါတယ်။ဒါပေမဲ့ကြားရပါတယ်။ဆက်ပြီးတော့ကြားလိမ့်မယ်ထင်ပါတယ်။ဦးဦးကျော်လင်းဦး။ဆိုတော့ဝန်ကြီးဌာနရော့သွားတယ်ခုနရော့သွားတဲ့တေကြတာကတော့300စီနေသွားမှာပေါ့နော်အခုတွက်တွက်တက်ချက်ချတဲ့အတိုင်းဆိုရင်ကြက်သိမ်းမောင်းထောင်နဲ့ချီပြီးတော့တလားတလားနှစ်နဲ့ဆိုရင်တောင်းနဲ့ချီပြီးတော့တတ်တာသွားမယ်ဒါလာစားပေးရတာဒီအပြင်းကိုတခြားဒီအဆောင်အယောင်တွေပေးရတဲ့ခန်းစား권တွေပေါ့လေဒါတွေအကုန်လုံးကတတ်တာသွားမယ်ဆိုငွေတွေစုမိလာနိုင်မှာငွေတွေပို့ထွက်လာမှာကတော့တေကြပါတယ်ဒီဘိုင်းမှာဒီ effectiveness ပေါ့စွမ်းဆောင်ရည်ပိုင်းထိရောက်မှုပိုင်းမှာကြတော့ဝန်ကြီးဌာနတွေရော့သွားတဲ့အတွက်စွမ်းဆောင်ရည်ပိုင်းမှာထိခိုက်နိုင်တာမျိုးရှိသလားသတိထားဖို့လိုသလားဒီအချက်က
ကျွန်တော်မြင်တာကတော့လေဝန်ကြီးဌာနတွေရော့သွားတယ်ဆိုပေမဲ့လည်းသူဝန်ကြီးဌာနတွေရော့သွားပြီနဲ့ဝန်ကြီးဌာနရဲ့လုပ်ပိုင်းဝင်တွေကပေါင်းလိုက်တယ်လို့ကျွန်တော်ရေးပွားချင်းမြင်ပါတယ်ဥပမာအားဖြင့်ဒီလေယာဉ်ဆိုင်ကြိုးကြီးနဲ့ဒီဆင်မြောင်းဆိုရင်အဲ့ဒီအောက်မှာကျေးလက်လို့ကိစ္စမျိုးတမဝါမဝန်ကြီးဌာနနဲ့သက်ဆိုင်တဲ့လုပ်ငန်းတွေအားလုံးကအဲ့ဒီအောက်မှာရောက်သွားတဲ့အခါကျတော့ဒါဝန်ကြီးဌာနတွေကပေါင်းလိုက်တဲ့သဘောပို့ပြီးတော့မှများတယ်ကျွန်မလည
်းအဲ့
ဒီပေါင်းလိုက်တဲ့ဝန်ကြီးဌာနတစ်ခုဒါမှမဟုတ်သုံးခုကိုအဲဦးဆောင်ရမယ်ပုံပေါ်ကတော့ဝန်ကြီးတဦးပဲဖြစ်တယ်ပေါ့နော်အစိုးရရဲ့ကိုယ်စားအဲလုပ်ငန်းဆောင်တာလုပ်ရမယ်ဝန်ကြီးကတဦးပဲဖြစ်တယ်ဆိုတဲ့သဘောဖြစ်ပါတယ်အဲ့တော့ဝန်ကြီးဌာနတစ်ခုချင်းစီအလိုက်ဆောင်ရွက်မဲ့လုပ်ငန်းဆောင်တာတွေအပေါ်မှာဘလောက်များထိထိရောက်ရောက်လုံနိုင်မလဲဒါမှမဟုတ်ဘလောက်တိညာဒီကြားထဲမှာခုနပြောတဲ့ဒီ internet politics လို့ခေါ်တဲ့ဒီဝန်ကြီးဌာနအတွက်နိုင်ငံရေးအပြိုင်မှုတွေဘလောက်များရှိမလဲဆိုတာကတော့လောလောဆယ်မှာခံမဖို့တော်တော်ခက်ပါတယ
်ဟုတ်ကဲ့
အဲ့တော့ဟိုဒီဘွားဖြင့်ငွေကြေးရပြောရရင်တော့အရင်တော့36ဝန်ကြီး36ဦးဝန်ကြီးအလုံး96ဦးကိုပတ်ဆံပေးရတဲ့အတွက်တက်တာသွားတယ်လို့ပြောရင်တော့လေဒါကအကောင့်နဲ့အလားလာလို့ထင်ပါတယ်ဆိုတော့လေဒီဝန်ကြီးဆက်ရှိမှုကနေပြီးတော့မှဝန်ကြီးဌာနလုပ်ငန်းဆောင်တာတွေအလုံးကိုကြီးကြပ်ခန့်ခွဲတဲ့အခါမှာဘယ်လောက်များဒီချိရောက်ခန့်ခွဲနိုင်မှာဘယ်လောက်ထိများဒီဆောင်ရွက်နိုင်မှာဆိုတာကတော့အခုချိန်မှာပြောဖို့ခက်တယ်လို့ကျွန်တော်ထင်ပါတယ်ဟုတ်ကဲ့
ဆိုတော့ဝန်ကြီးဌာနရော့သွားတယ်ဟလာဝန်ကြီးရေးအတွက်ရော့သွားတယ်ဆိုပေမဲ့လေဒီလုံဆောင်မှုဘိုင်းမှာစွမ်းဆောင်မှုဘိုင်းမှာနေမသွားဖို့တော့ဒါအထူးသတိထားမယ့်ကိစ္စဖြစ်မှာပေါ့နော်အဲ့လိုလေတွေးကြလိမ့်မယ်လို့ကျွန်တော်ဒီလိုပဲယုံကြည်ပါတယ်ကျွန်တော်နောက်ထပ်တဲ့ဆွေးနွေးမယ့်သောတော်ရှင်တူရန်ကုန်မြို့ကဆလိုင်းပွေကိုစလိုင်းပွေကိုသဘောထားကြားပါစီ
။ဟုတ်ကဲ့ဆရာဟောဒီဝန်ကြီးဌာနဝန်ကြီးတွေကြီးတွေ့တော့ဇော့သွားပြီဖန်တဲ့။တော့ခုတော့ကျွန်တော်တို့နည်းနည်းဟိုကအဲနားမလည်တဲ့ဥစ္စာကျွန်တော်တို့ဟောအခက်ခဲလို့ခေါ်မလားနားမလည်တဲ့ဥစ္စာတခုကတော့လူဝန်ကြီးတွေကိစ္စကဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားပြီးသားလူဝန်ကြီးတွေမရှိတဲ့နယ်ဒီဝန်ကြီးတွေနဲ့ဒီဘယ်လောက်များတဲ့ပေါင်းဆက်ထားတဲ့ဝန်ကြီးဌာနတွေကိုဘယ်လိုမှကြီးကြပ်နိုင်မှာမဟုတ်ပါဘူး။အဲ့တော့ဒီတရားဝင်ကြီးတွေကဥပမာအဲသာသနာနဲ့သူတို့ယဉ်ကျေးမှုပေါင်းထားနေစီဝင်ကြီးတူကတာဝန်ခံမယ်တော့သူ့လျှောက်မှာ ဒုတိယဝင်ကြီးတွေမြောက်ထားမှအလုပ်အဆင်ပြေမှာဖြစ်တယ်အဲ့တော့အတွင်းဝင်ဆိုတဲ့ကိစ္စကပါလီမန်ထရီစနစ်မှာပဲအများသောအဖြစ်ကျင့်သုံးတယ်ဆိုတော့အတွင်းဝင်ဆိုတဲ့ဥစ္စာကတော့ပါလီမန်ထရီစကက်ထရီအတွင်းရေးမှုပါဆိုတော့ဒါရီယာသူတို့ဟိုအရာဖြစ်ကလာသူတို့မှအမေရအတွင်းဝင်လို့တဲ့ကိစ္စလောက်တာထဲတော့ဒုတိယဝင်ကြီးတွေကိုတာဝန်ပေးပြီးတော့မှကြည့်ကြည့်ပြီးတော့မှအဝင်ကြီးတယောက်ကအခုနဟိုဆက်ဝင်ကြီးခါနဲ့ဆက်တခုကိုကြီးကျက်နေဆိုရင်တော့ဟိုပြီးတော့မှအလုပ်ဟိုပြင်ပြမယ်လို့ကျွန်တော်မြင်ပါတယ်ဆရာ
ဟုတ်ကဲ့ဆလိုက်ပွေကိုကျွန်တော်လည်းပဲဒုတိယဝင်ကြီးကိစ္စကတော့ရတိပြတ်ကြီးတေချာပုံကြီးပြောနိုင်နေတဲ့ကိစ္စတော့မဟုတ်ပါဘူးဆလိုက်ပွေကိုထောက်ပြသလိုခြေခံဥပဒေထဲမှာပါတယ်ဆိုတာလည်းရှိတဲ့အခါကျတော့ကျွန်တော်ဒါဆက်ပြီးတော့စောင့်ကြည့်ရမယ့်ကိစ္စလို့ပဲသဘောထားကြတာပေါ့အရှိမလည်းပဲပြည်နယ်ဆွေးနွေးသူမှုလည်းဆွေးနွေးသွားကြတဲ့အခါကျတော့တခါဒီဝင်ကြီးဌာနတွေရော့သွားတဲ့အခါကျတော့ဒီအခုချိန်မှာအဲ့ရော့သွားတဲ့ဝန်ကြီးဌာနတွေကဝန်ထမ်းတွေမှာစိုးရင်စိတ်တွေရှိနေတယ်ဆိုတော့လည်းကျွန်တော်တို့သိထားရပြီးသားပါဒါပေမဲ့ဒေါ်ဆန်းစုကြည်ကိုယ်တိုင်ကလည်းဝန်ထမ်းတွေကိုဘာမှစိတ်ပူကြပါနဲ့ဝန်ထမ်းတွေကိုဖြုတ်ပြတာရှော့ပြတာမလုပ်ပါဘူးလို့ပြောထားတာရှိပါတယ်ဒီထဲမှာမှကျွန်တော်တို့စီကိုအီးမေးလ်နဲ့ဆွေးနွေးထားတဲ့အမေခံဝန်ထမ်းဟောင်းတူဆိုတဲ့တော်ရက်ရှင်ကတော့ဝန်ကြီးဌာနတွေပေါင်းလိုက်တာကောင်းပါတယ်တဲ့ဝန်ထမ်းတွေအတက်လည်းမြတ်မြတ်တတဖြစ်အောင်လုပ်ပေးနိုင်ပါစေဒေါ်စု NLD နဲ့သမရဦးထင်ကျော်တို့ကတွက်ပေါက်တွေပိတ်နေကြတဲ့အတိတ်အနာဂတ်ပြစ်ဆိုပံတကားတွေကိုဖူပေးနိုင်ပါစေတဲ့သူကတော့ပညာရေးဝန်ထမ်းဟောင်းတူအနေနဲ့သူတို့တွက်ပေါက်ပိတ်ခဲ့တဲ့တကားတွေကိုရင်ဆိုင်ခဲ့ရတယ်ဆိုတဲ့အတွေ့အကြုံလေးကိုရေးပြီးတော့သူကအဲ့လိုပြောထားတာပါနောက်တစ်ခုကကျွန်တော်တို့သောတာရှင်တွေဆွေးနွေးကြတဲ့အထက်မှာဒီလက်ပီးလိုက်ယူကိစ္စပေါ့လေအာဂရီလိုက်စားမှုပဲဆိုကြပါစို့လက်ပီးလိုက်ယူဆိုကျွန်တော်တို့ကလက်ဆောင်ပေးတဲ့ငွေပေးတယ်ဆိုတော့လည်းမြန်မာဆိုလို့အာဂရီပမာမှာရှိတဲ့အာဂရီ၄ပါအာဂရီလိုက်စားမှုပေါ့နော်အဲ့ဒီမှာကျွန်တော်တို့ Facebook သောတာရှင်တွေဆွေးနွေးကြတာကကျွန်တော်တို့လက်စားမှုကိုမြန်မာတနေငံလုံးမှာပျောက်သွားစေခြင်းနဲ့တဲ့ဝန်ကြီးဌာနတွေချော့ချတာကျူးကျူးကြိုက်တယ်လက်စားမှုအရေးအတွက်နေသွားတာပဲရှိမယ်ပတ်ပောက်သွားမှာမဟုတ်ဘူးလို့ထင်တယ်စားစားရှိတဲ့သူကဆက်စားမယ်ပေးစားရှိတဲ့သူကဆက်ပေးမယ်စားဘူးတဲ့သူနဲ့ပေးပြီးတဲ့သူကဝန်ထမ်းကိုစားတတ်အောင်သင်မယ်ပြည်သူကိုပေးတတ်အောင်ဟာကြောင်းပေးမယ်ဆိုပြီးတော့သူကရေးထားပါတယ်ဦးတင်ကျော်ကလက်စားတာမုန်းနေတဲ့တမရာကြီးမစားယုံနေတော့မပြီးသေးဘူးအားလုံးမစားအောင်လုပ်နိုင်မှပြည်သူတွေအားလုံးစိတ်ချမ်းသာမှာပါတဲ့အဲ့ဒါက Facebook ကသောတာရှင်တယောက်ကျွန်တော်တို့စီကိုရေးထားတာပါဆိုတော့ဦးအောင်သူကြီးဦးအောင်သူကြီးကိုယ်တိုင်ဒီအစိုးရတဲ့လက်ထက်မှာဒီအကျင့်ပြတ်ချစားတာလက်စားတာအာဂရီလိုက်စားတာအဲ့ဒါတွေကအတိုင်းအတာတစ်ခုထိတိတိတတ်တာရော့သွားနိုင်မယ်လို့မျှော်လင့်ထားသလား
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီပြီးခဲ့တဲ့ပတ်တမ်းမှာကျွန်တော်တို့အကျင့်ပြတ်ခြားစားမှုတိုက်ခိုက်ရေးဥပဒေကပြီးသွားပါပြီ
ဆိုတ
ော့အဲ့ဒါအပြင်ကိုကော်မရှင်လည်းဖွဲ့ထားပြီပေါ့နော်ဆိုတော့အဲ့တော့ဒီအခုလက်ရှိ NLD အစိုးရဖြစ်လာတဲ့အခါမှာဒီကော်မရှင်ကိုကျွန်တော်ထင်တယ်လူပါကော်မလဲကျွန်တော်တို့ကုစားလေအစ်စ်တွေနဲ့ပြန်ပြောင်းပြီးတော့ဖွဲ့ပါလိမ့်မယ်ဖွဲ့လို့ရှိရင်ကော်မရှင်ကတိတိကျကျကင်တွယ်သွားမယ်ဆိုလို့ရှိရင်ဒီလက်စားမှုစိတ်စားတွေကပါကော်မလဲပို့ပြီးတော့ကင်တွယ်နိုင်လိမ့်မယ်လို့ယူဆပါတယ်ဆိုတော့ကျွန်တော်မြင်တာကတော့ဒီဝန်ထမ်းတွေရဲ့လက်စားမှုကအသေးစားပေါ့ဗျာဟို
တက်ပြီ
း corruption လို့ခေါ်ပါတယ်ဆိုတော့အဲ့လိုမျိုးကဟိုဖိတ်ကြက်ကနာမရှိပါဘူ
းက
ြက်ကနာရှိတာကတော့ကျွန်တော်တို့ policy ကိုပါပါလေးအလေးအကျောင်းလုပ်ပြီးတော့စားတဲ့စားကွက်မျိုးတွေကပိုကြီးပါ
တယ်ဒီ
လိုမျိုးပိုသတိထားတိုင်ကျွယ်ဖို့လိုမယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးအောင်ပြင်းအခုပြောတဲ့အချက်တိတ်ကိုအရေးကြီးပါတယ်အစိုးရချမှတ်ထားတဲ့မူဝါဒတွေကိုမှလှည့်ပတ်လို့ရအောင်ဟလာလုံးပိုင်ခွင့်ရှိသူနဲ့ဒီလုံးပိုင်ခွင့်ကိုကိုကျိုးစီပွားတဲ့အတုံးချခြင်းသူနဲ့ပေါင်းပြီးတော့လှည့်ပတ်ကိုေ့ဆောင်ပြီးတော့လုပ်တဲ့ဟာမျိုးကပူရေးကြီးမယ်လို့ကျွန်တော်လက်တိုင်းပဲယုံကြည်ပါတယ်ဆိုတော့ဥကြလင်းမှုရောလက်ပီးလိုက်ကိစ္စအချင်းတက်ချစားတဲ့ကိစ္စအစိုးရတဲ့လက်ထက်မှာအတိုင်းအတာတစ်ခုတည်းတိတိတတ်တရော့သွားမယ်လို့ယူဆထားလား
နှစ်ပိုင်းပေါ့ဗျာကျွန်တော်မြင်တာကတော့ဒီဝန်ထမ်းတွေရဲ့လက္ခဏာစာကိစ္စကလည်းဒီလက်ပီးလိုက်ယူမှာကိစ္စမှာအများကြီးဖျက်ရောက်တယ်လို့ကျွန်တော်ထင်ပါတယ်အဲ့တော့ဒီလက္ခဏာစာနဲ့ပတ်သက်ပြီးတော့ကိုယ့်တက်ထိဒါပြီးခဲ့တဲ့အစိုးရကလည်းလက္ခဏာစာတွေတုံ့ပြန်ဖို့ကိုစ조사ဆောင်ရွက်ခဲ့ပေမဲ့လည်းသူတို့ရဲ့ဒီအတားရှိတွေအရာပေါ့နော်သူတို့အကန့်အသတ်တွေအရာမဆောင်ရွက်နိုင်တာတွေလည်းရှိပါတယ်အဲ့တော့လက္ခဏာစာအပိုင်းနဲ့ပြောရရင်နည်းနေသေးတဲ့အခါကျတော့လက်ပီးလိုက်ယူလုံးဝပေါက်ရသွားအောင်လုပ်ဖို့ကလည်းခက်ပါတယ
်ဟုတ်ကဲ့
နောက်တစ်ချက်ကတော့အခုလမ်းမဲ့ဒီအစိုးရဖွဲ့အစ်စ်မှာတာဝန်ယူရမဲ့ဝင်ကြီးတွေရဲ့အနေထားပေါ့နော
်ဟုတ်ကဲ့
အခုကြားနေတာကတော့တချို့စီးပွားရေးလုပ်ငန်းရှင်များကဒီဝင်ကြီးဒါမှမဟုတ်ဒီဝင်ကြီးနဲ့တွက်ဆိုင်တဲ့နေရာတွေမှာရနေမယ်လေဆိုတဲ့သတင်းတွေကလည်းထွက်နေတဲ့အခါကျတော့ဟိုကျွန်တော်ကတော့ဒီတစ်ချက်ကဘာစိတ်ပူလဲဆိုတော့ conflict of interest ပေါ့နော
်ဒီ
အချို့စီးပွားဆိုင်ရာပြည်ပခများတတုံးတရားဖြစ်လာမလားလို့ဆိုရင်ပါတယ
်
ပြီးခဲ့တဲ့ဥသိစေအစိုးရရဲ့အကြီးဆုံးအားနည်းချက်ကလည်းအဲ့ဒါပဲလို့ကျွန်တော်ထင်ပါတယ်ဘာလို့လဲဆိုတော့တပ်ဆိုင်ရာအချို့စီးပွားရှိတဲ့ပုဂ္ဂိုလ်များကအစိုးရအဖွဲ့ထဲမှာဝန်ကြီးဌာနတချို့အရေးကြီးတဲ့ဝန်ကြီးဌာနတချို့မှာတာဝန်ယူရတဲ့ခါကျတော့အဲ့ဒီပုံမှာဒါဝေဖန်စရာတွေဖြစ်လာတယ်နောက်ပြောဆိုစရာတွေဖြစ်လာတဲ့ခါကျတော့ဒါဥသိစေအစိုးရရဲ့အားနည်းချက်တစ်ခုပဲဖြစ်လာတယ်လို့ကျွန်တော်မြင်ပါတယ
်ဒါပေ
မဲ့အစိုးရအတွက်မှာလည်းခုနပြောတဲ့ ဒီလုပ်ငန်းရှင်ကြီးများကဒီလိုတာဝန်မျိုးကိုယူလာမယ်ဆိုရင်ဒီလိုဝေဖန်စရာတွေဆက်ပြီးတော့မှရှိနေအောင်မယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကြောင်းလဲချင်းတန်ပြီးဆိုတော့ကျွန်းကျော်တန်းရဲ့ရုပ်ောက်ပွဲနိုင်ခဲ့တဲ့အခါကျတော့တကယ်ကြောင်းလဲလုပ်မယ်ဆိုရင်အရင်ဆိုးရတဲ့အဟောင်းထွက်သွားတော့မယ်အဆိုးရလက်ထက်ကအားနည်းချက်တွေကိုနောက်ဆိုးရကလိုက်မလုပ်ဖို့တော့လုပ်မှာပေါ့နော်ကျွန်တော်လည်းဒီတိုင်းပဲယုံကြည်ပါတယ်နောက်တစ်တည်းဆွေးနွေးမယ်တော်တော်ချင်းသူကဥအောင်ကိုဝင်းပါဥအောင်ကိုဝင်းအစိုးရအဖွဲ့တည်သွားတယ်ဝန်ကြီးဌာနရှော့လိုက်တယ်ဝန်ကြီးကြီးတွေနေသွားတယ်ဥအောင်ကိုဝင်းဘယ်လိုသဘောရပါလဲ
တော်တော့ဗျဟိုအစိုးရအနေနဲ့ဟိုဝန်ကြီးဌာနဆန့်ဖို့လူရင်းမရောဘူးလို့ထင်တယ်။ဒါပြောလို့လို့ဆိုတော့ဒီဝန်ကြီးဌာနတခုခန့်ပြီဆိုတဲ့နေရာမှာစွန့်ရင်ကြီးလိုက်လို့ဥဆောင်မှုကိုယ်တိုင်ကျင်းမှာဥဆောင်နေမှာပေါ့ဥဆောင်နေမှာတိုင်းပြည်သူတွေအခြေရော
ဟုတ်ကဲ့
ဒါကြောင့်မလို့ဟိုစဉ်းစဉ်းမရှိသေးဘူးကျွန်တော်လည်းပြည်စံနမထားအောင်မရှိသေးဘူးလူအင်းလည်းမရှိသေးဘူးထင်တယ်နော
်ဟုတ်ကဲ့ခင်ဗျာဝန်ကြီးဌာနနေတာကိုဥအောင်ကိုဝင်းကတော့သဘောမတူဘူးပေါ့အဲ့လိုပေါ့ဟုတ်ကဲ့ဥအောင်ကိုဝင်းကျေးဇူးအများကြီးတင်ပါတယ်ဟုတ်ကဲ့ဟုတ်ကဲ့ပါဥအောင်ကိုဝင်းကျေးဇူးတင်ပါတယ်ရန်ကင်းမြို့နယ်ကတော်တော်ရှင်မအေးမိုးကဒေါ်အေးမိုးပါကျွန်တော်တို့မတော်မတိနိုင်ဘူးအရင်1988စစ်တပ်အာဏာရယူစဉ်ကတည်းကရှေးအစဉ်လတိုင်းဝန်ကြီးဌာန20လောက်ကိုဝန်ကြီး10ဦးလောက်နဲ့စခဲ့တာပါတဲ့နောက်ပိုင်းမှာซีเนียร์တွေအသက်အရွယ်ပြည့်ပြီးတော့အားမယူဂျူနီယာတွေယာရုတက်ပေးဖို့လိုလာတာကြောင့်ဝန်ကြီးဌာနတွေဖောင်းပွားလာခဲ့တာပြည်သူတွေမမေ့တင်ပါဘူးတဲ့ဝန်ကြီးဌာနတွေကိုအခု NLD အစိုးရကရှော့ချပြီးထိရောက်တဲ့စီမံမှုတွေကိုအများစုဖြစ်တဲ့အရသာနိုင်ငံဝန်ထမ်းတွေပူးပေါင်းကူညီအောင်မြင်မယ်လို့လေးလေးနက်နက်ယုံကြည်ပါတယ်တဲ့ဦးစိုးမြင့်ဆိုတဲ့သောတာရှင်ကလည်းပဲဝန်ကြီးဌာနတွေရှော့ချလိုက်တာကိုကြိုဆိုပါတယ်တခါကျွန်တော်တို့ VOA ရဲ့ပရိသတ်တူဦးကလည်းပဲဝန်ကြီးဌာနတွေရှော့ချလိုက်တဲ့အတွက်ပြည်သူအများစုအနေနဲ့ကတော့အထူးကိုထောက်ခံပါတယ်ဆိုပြီးတော့ထောက်ခံရေးသားထားပါတယ်။ဘောင်ဒသနာကလည်းပဲဝန်ကြီးဌာနတွေဆော့ချတာပေါင်းစည်းတာလုပ်တာကိုပြည်သူတယောက်အနေနဲ့လိုက်လိုက်လဲလဲဝမ်းမြောက်ကြိုးဆိုပါတယ်တဲ့။သူကတော့ဘတ်ဂျက်ငွေတွေပို့ထွက်လာမယ့်ကိစ္စကိုဝမ်းသာအားရပြောထားပါတယ်။တိုင်းပြည်အတွက်အလွန်အကျိုးရှိနိုင်မယ်လို့ယုံကြည်ပါတယ်တဲ့။ဝန်ထမ်းလောကအချင်းပြတ်ခြားစားတာတွေလည်းအတော်အသင့်ရောကြသွားနိုင်တယ်လို့ယုံကြည်မိပါတယ်တဲ့။ကျွန်တော်သင်္ချာနည်းရပြောကြည့်ရင်တော့ဒါတွေကအလုံးမှန်မယ်လို့ကျွန်တော်ယူဆပါတယ်။တခါ Facebook ကပို့ထားတဲ့ message တစ်ခုမှလည်းပဲဝန်ကြီးဌာန36ကညာလုံးပြီးတော့ဝန်ထမ်းအလုံး69ရာခိုင်နှုန်းလောက်ကလာစာဟောက်စာဖြဲ6အချိန်ကြာအောင်ဆွဲထားပြည်သူကိုဝန်ထမ်းတွေတော်တော်နှိမ့်ဆက်နေတာကြားပါပြီတကယ်နှိမ့်ဆက်ခံရတဲ့ဝန်ထမ်းတွေရဲ့ရင်ထဲကပွန့်ထွက်လာတဲ့အတန်းလို့ပဲကျွန်တော်ပြောပြရစီဆိုတော့ဥအောင်သူငိမ့်နဲ့ဦးကျော်လင်းကိုကျွန်တော်အခုကြံနေသေးတဲ့အချိန်ကျွန်တော်တို့2မိနစ်3မိနစ်လောက်မှာကျွန်တော်စဉ်းစားမိတဲ့ကိစ္စလေးတခုကျွန်တော်ဆွေးနွေးချင်ပါတယ်နေချင်ပါတယ်ဥအောင်သူငိမ့်နဲ့ဦးကျော်လင်းတို့အမြင်အဲ့ဒါကဘာလဲဆိုတော့အခုတက်မဲ့သမရာပဲဖြစ်ဖြစ်ကျွန်တော်တို့ကြံနေသူအဖို့မှာတာဝန်ယူမဲ့သူအများစုပေါ့နော်လွတ်တော်ဘက်မှာကြီးလိုက်မယ်ဆိုရင်လည်းပဲလွတ်တော်ထဲမှာကျွန်တော်တို့နိုင်ငံရေးကျင်းသားတွေအများကြီးပါလာပါတယ်တက်ကြွလှချသူတွေအများကြီးပါလာပါတယ်ဆိုတော့ကျွန်တော်ကောင်းတော့မှအတွေးဝင်လာပါတယ်အဲ့ဒါကဘာလဲဆိုတော့အခုရှိနေတဲ့လွတ်တော်အခုတက်လာမယ့်အစိုးရဒီ activist လွတ်တော် activist အစိုးရများဖြစ်နေမလားတက်ကြွလှချသူတွေများပါတဲ့လွတ်တော်တက်ကြွလှချသူတွေ ਨੇ ဖွဲ့စည်းထားတဲ့အစိုးရများဖြစ်နေမလားနိုင်ငံတကာမှာဒီ activist လွတ်တော် activist အစိုးရ activist နိုင်ငံရေးသမား activist တရားသူကြီးအဲ့တော့ activist engineer စတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ web banner တွေပြောဆိုတာတွေကျွန်တော်ကြားထားဘူးပါတယ်။ဥပမာသူငယ်အဲ့ဒါနဲ့ပတ်သက်ပြီးနည်းနည်းဆွေးနွေးပါလား
။ဟုတ်ကဲ့။ဟိုကျွန်တော်မြင်တာကတော့အခု NLD ကဟိုတက်လာမဲ့အစိုးရကပို့ပြီးတော့ဟိုလက်ရှိကျတဲ့အစိုးရဖြစ်နေလို့တော့မျှော်လင့်ပါတယ်။ဒီလို activist လို့ခေါ်တဲ့ဗာခေါမလဲအရာရာပေါ့ဗျာ။နော်ကျွန်တော်တို့စက်ကြဆုတ်ကြပြီးအမြင်နဲ့ချင်းကပ်တဲ့အစိုးရမဟုတ်ဘူးလို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာ။ဆိုတော့အဲ့လိုမျိုးတွေကကျွန်တော်တို့ဟိုဒီဘောလိုပါမှာအထူးကြောင့်ရှိခဲ့ယူပါတယ
်ဒ
ီဘောမှာဒီ activist ရဲ့တယောက်ကနိုင်ငံတကာဝန်ကြီးဖြစ်တဲ့ခါကျတော့သူကဒီခွေလက်မှတ်တွေအကုန်လုံးကို clip ပတ်ပြီးတော့လက်မှတ်ထိုးခဲ့တာပေါ့နော
်
ဆိုတော့အဲ့လိုဟာမျိုးကကျတော့တချို့ကျတော့ပြဿနာတွေရှိခဲ့တာပေါ့ဆိုတော့ဒါမျိုးတွေကတော့ဖြစ်တတ်ပါတယ်ဆိုတော့ဒါမှမဟုတ်ကျွန်တော်မြင်တာက NLD ရဲ့ချင်းကပ်ပေါ်မှာပုံပြီးတော့လက်တွေ့ကျလိမ့်မယ်လို့ယူဆပါတယ
်ဟုတ်ကဲ့ဦးကျော်လင်းဦးရောအဲ့ဒါနဲ့ပတ်သက်လို့ဘယ်လိုသဘောထားရှိလဲ
ကျွန်တော်ထင်တော့လွတ်တော်တဲ့မှာတော့ဒါခုနပြောသလိုပဲပေါ့နော်အမတ်တော်တော်များများတော့ဟို activist ဘဝကနေပြတော့မှနိုင်ငံဓမ္မဘဝကိုကူးပြောင်းခဲ့တဲ့သူတွေဖြစ်ပါတယ်အဲ့တော့ပြီးခဲ့တဲ့လပေါ့နော်လွတ်တော်အစ်စ်နဲ့အစိုးရအဟောင်းနဲ့ကြားထဲမှာရှိနေတဲ့ပြိပက္ခကိုကြည့်ရင်လည်းခုနပြောတဲ့သဘောတဘာဝတွေကိုတွေ့ရတယ်လို့ကျွန်တော်ထင်ပါတယ်အဲ့တော့ဒါပေမဲ့လည်းနာမည်ဒီ Israel တရင်းနဲ့လည်းစပြမှာဒါအစိုးရလည်းအစ်စ်အချင်းနဲ့ကူးပြောင်းသွားမယ့်ကိစ္စရှိတယ်နောက်တစ်ခုကတော့ဒီတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးတိုင်းပြည်ရဲ့ပြည်ထောင်ပြောင်းလဲရေးချင့်ကတ်တဲ့ခါမှာလဲခုနပြောတဲ့ဟို educate politics ပေါ့နော်လည်းထိုးစွပြီးတော့မှလုပ်တဲ့နိုင်ငံရေးတဲ့စာရင်း policy ဘိုင်းဆိုင်ရာချင့်ကတ်တဲ့ပုံစံမျိုးကိုပို့ပြီးတော့မှရောင်းပေးတဲ့အစိုးရအဖွဲ့ဒါမှမဟုတ်ဒီအစိုးရအဖွဲ့တော့ပါတယ်ခုနပြောတဲ့ဝန်ကြီးဌာနတွေကိုတာဝန်ယူရမယ်ပြည်ရှင်ဝန်ကြီးများကပို့ပြီးတော့မှဒါကိုဦးစားပေးနိုင်တယ်လို့ကျွန်တော်ထင်ပါတယ် အဲ့ချိန်မှာဒီ NLD အများစုရှိနေတဲ့လွတ်တော်နဲ့အဲ့ဒီကနေပြီးတော့မှဥဆောင်ဖွဲ့စည်းလိုက်တဲ့အစိုးရကြားထဲမှာပို့ပြီးတော့မှပူးပေါင်းဆောင်ရွက်မှုများရှိနေတိုင်းပြည်ရဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးအဆင့်တစ်ဆင့်ကိုတော့မြင့်လွားနိုင်တယ်လို့ကျွန်တော်ကတော့ယုံကြည်ပါတယ်ဒီလိုမှမဟုတ်ပဲနဲ့လွတ်တော်နဲ့အစိုးရကြားထဲမှာပြီးခဲ့တဲ့ဒီ9နှစ်ကြာလို့ပဲအဲပြည်ပခါတုံတရားရှိမှကဏ္ဍကောဆလူရှိနေဆိုရင်လေဆိုရင်တော့ဟိုတိုင်းပြည်အတွက်ကသိပြီးတော့မှကောင်းမဲ့လားလားမဟုတ်ဘူးလို့ကျွန်တော်ကတော့အလိုရေပူအားဖြင့်အဲ့လိုပဲသုံးသပ်ပါတယ်ခင်ဗျ
ကျွန်တော်တို့မှအချိန်10မိနစ်လောက်ကျန်ပါပြီဟုတ်ပါပြီကျွန်တော်နောက်ထပ်ဆွေးဆွေးနွေးခြင်းနဲ့ဝန်ကြီးဌာနကပြန်ကြားရေးဝန်ကြီးဌာနပြန်ကြားရေးဝန်ကြီးဌာနဆက်ရှိနေသေးတဲ့ပုံမှာဥက္ကဋ္ဌကြီးဘယ်လိုသဘောရလဲ
ကျွန်တော်မြင်တာကတော့ဟိုရှိကောင်းလဲရှိနိုင်ပါတယ်ဒါပေမဲ့လည်းဒီဘယ်လိုပြည်ရင်ကြောင်းလဲမလဲဆိုတဲ့ပုံတော့ကျွန်တော်တို့ဒီအုပ်ချုပ်ရေးတစ်စုံလုံးဘယ်လိုပြည်ရင်ကြောင်းလဲမလဲဆိုတာကတော့ဒီပေချာစနစ်တကျလေးလာမှုတွေလုပ်ပြီးတော့မှဟိုသုံးသပ်တာအကောင်းပါတယ်ဒီဝန်ကြီးဌာနတစ်ခုကိုချက်ချင်းဖြတ်လိုက်တယ်ဆိုတာမျိုးကတော့မဖြစ်သင့်ဘူးလို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဥကြော်လင်းဦ
းကျွန်တော်ကတော့ဒီပြည်ရင်ဝန်ကြီးဌာနနဲ့ပတ်သက်ပြီးချက်ချင်းဖြတ်ဖို့တော့မလွယ်ဘူးလို့ကျွန်တော်ထင်ပါတယ်အဲ့တော့ဒီပြည်ရင်ဝန်ကြီးဌာနကတော့ဟိုသူတို့လည်းဆောင်ရွက်နေတဲ့အခုလက်ရှိရှိနေတဲ့အဲဒီတလီဟိုအပေါ်ကျမတိုင်းညာထုတ်လွှင့်မှုတွေရေဒီယိုထုတ်လွှင့်မှုတွေပြင်းစာတွေအားလုံးဟာဒီဒီပြည်သူရေးရဝန်ဆောင်မှုလုပ်ငန်းဖြစ်နေအတွက်ပြောင်းဖို့ဆိုတာကိုဦးသိန်းစိန်ဆိုတာလက်ဆက်ကလေးကဒါစပြီးတော့မှဆောင်ရွက်ခဲ့တဲ့သဘောရှိပါတယ်ဒီအထိတော့လည်းတစုံတရာအောင်မြင်လေးတဲ့သဘောတော့မရှိပါနဲ့လာမဲ့ဆိုတာတက်ပါလေဒီအဲတကယ်ဝိညာဏလက်အောက်မှာရှိတဲ့လုပ်ငန်းတွေကပြည်သူရေးရဝန်ဆောင်မှုအဖြစ်နဲ့အတွက်ပြောင်းပြီးတော့မှလာမယ့်ကျွန်တော်တင်တဲ့ဟို stock exchange ပေါ့နော်ဒီ stock exchange
ဟုတ်ကဲ့ဦးကျော်လေးပြန်ဆက်လိုက်ရအောင
်ဒီဘဝဆိုင်ရာလုပ်ငန်းစဉ်မျိုးဖြစ်နေပြောင်းနိုင်ရင်တော့ဒါအကောင်းဆုံးဖြစ်နိုင်တယ်လို့ထင်ပါတယ်အဲ့ဒီချိန်ကမှပဲတကယ်ဝင်ကြည့်တာနဲ့လုပ်ငန်းစဉ်တွေ short ချတဲ
့ဟုတ်ကဲ့ဦးကျော်လေးမြေကျွန်တော်တို့
လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ပါခင်ဗျာဆုနေကြသူအားလုံးအထူးကျေးဇူးတင်ပါတယ်နားဆင်တဲ့ပရိသတ်လည်းအထူးကျေးဇူးတင်ပါတယ်ဒီမှာပဲအဆုံးသတ်ပါမယ်ခင်ဗျာ